တမီနိုင်ငံမှာပုံမှန်နီလာနဲ့ဝင်ရောက်လာတာမျိုးမဟုတ်တဲ့ရွှေ့ပြောင်းနေထိုင်မှုတွေကိုကင်တွယ်ဖို့နဲ့အစွန်ရောက်တွေရဲ့ချိန်ချမှုတွေကနေကာကွယ်ဖို့ဆိုပြီးနိုင်ငံနယ်စပ်ကိတ်အားလုံးကိုယာယီထိန်းချုပ်ဖို့ဂျမန်ပြည်ထရေးဝန်ကြီးကတနင်္လာနေ့မှာအမိန့်ထုတ်ပြန်လိုက်ပါတယ်။ဂျာမနီပြည်ပြင်ကိတ်ပေါက်အားလုံးကိုယာယီပိတ်ထားကြောင်းပြည်ထရေးဝန်ကြီးနန်စီဖရီဇာကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။ပြည်ရင်းလုံခြုံရေးပုံမအားကောင်းလောင်အစိုးရကဆောင်ရနေပြီးပုံမှန်နီလာနဲ့မဟုတ်တဲ့ရွှေ့ပြောင်းနေထိုင်မှုမျိုးကိုအခိုင်အမာဆက်လက်ဆန့်ကျင်နေပါတယ်လို့လည်းဝန်ကြီးဖိဆာကပြောဆိုခဲ့ပါတယ်။ပြင်သစ်၊လူဇင်ဘတ်၊ Netherlands ၊ Belgium ၊ Denmark နိုင်ငံတို့နဲ့ထိစပ်နေတဲ့နယ်စပ်ကိတ်တွေမှာ6လကြာနယ်စပ်ထိန်းချုပ်ရေးဆောင်ရွက်သွားမယ့်အကြောင်းပြည်ထရေးဌာနကဥရောပသမ္မဂ EU ကိုသတင်းလာနေကအကြောင်းကြားခဲ့တယ်လို့ပြောပါတယ်။စက်တင်ဘာလ16ရက်နေ့ကစပြီးတော့နယ်စပ်ထိန်းချုပ်ရေးလုပ်ငန်းတွေစတင်အသေးပေါ်မှာဖြစ်ပါတယ်။ပိုလန်၊ချက်ပြည်သူသမ္မတနိုင်ငံ၊ဩစတေးလျ၊ဆွစ်ဇာလန်နိုင်ငံတို့နဲ့ထိစပ်နေတဲ့နယ်စပ်ဂိတ်တွေမှာလည်းဂျာမနီနိုင်ငံဘက်ကကန့်သတ်ချက်တွေတက်မှတ်ထားပြီးဖြစ်ပါတယ်။